ကရှမီးယားဒေသမှာမနေဟုံးကဖြစ်ချခံရတဲ့အိန္ဒိယတိုက်လေယာဉ်ကဖမ်းဆီးထားတဲ့လေမှုကိုပါကစ္စတန်နိုင်ငံကပြန်လွတ်ပေးမယ်အကြောင်းကြေညာလိုက်ပါတယ်။နျူကလ িয়ার နဲ့ပတ်သက်တဲ့နိုင်ငံခြားရင်းချမ်းလို့ရဆန္ဒနဲ့အိန္ဒိယတိုက်လေယာဉ်မှုအပြင်းအထန်ဝါသမန်ကိုမနှက်ပြန်ပြန်လည်လွှတ်ပြောင်းပေးမယ်အကြောင်းပါကစ္စတန်ဝန်ကြီးချုပ်အမရခန်ကဒီနေ့စစ်တော်မှာပြောကြားတဲ့မိန့်ခွန်းမှာပြောဆိုလိုက်တာပါ။ပြည်ရင်းဆန္ဒကိုပြသလိုလာရောဆွေးနွေးညီလည်မှုတွေအတွက်ခြေလှမ်းအစဖြစ်နေပါအိန္ဒိယတိုက်လေယာဉ်မှုကိုပြန်လွတ်ပေးမှာဖြစ်တဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်။အိန္ဒိယတိုက်လေယာဉ်မှုကိုတော့ပိုင်ဆိုင်မှုတွေအငင်းပေါ်နေတဲ့ကရှမီးယားဒေသကပါကစ္စတန်လေပိုင်နဲ့တည်းဝင်လာတယ်လို့ဆိုတဲ့အိန္ဒိယတိုက်လေယာဉ်ကိုပြစ်ချခဲ့ပြီးတော့ဖမ်းဆီးထားပါ။နောက်ထပ်လေယာဉ်ဒဇင်းကိုလည်းပါကစ္စတန်ဘက်ကပြစ်ချခဲ့ပေမဲ့အိန္ဒိယပိုင်နဲ့မှပြစ်ချခဲ့ပါတယ်။အိန္ဒိယနိုင်ငံကလည်းပါကစ္စတန်နိုင်ငံကတိုက်လေယာဉ်ဒဇင်းကိုပြစ်ချခဲ့ကြောင်းပြောဆိုထားပေမဲ့ပါကစ္စတန်ကတော့မမှန်ကြောင်းငြင်းဆန်ထားပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားတင်းမာမှုရောပါရေးအမေရိကန်ကကြောင်းဝင်ကူညီနေတဲ့အကြောင်းပြည်내နိုင်ငံဆန္ဒပြတော်မှာတမတ်တော်နဲ့ထွန်းကပြောဆိုလိုက်ပြီးနိုင်ပိုင်းချံပါပဲပါကစ္စတန်ကအိန္ဒိယလေယာဉ်မှုကိုပြန်လွတ်ပေးမယ်ကြေညာချက်ထွက်ပေါ်လာတာပါဒီကြောင့်တက်ပွဲကြီးကျင်းပပြီးနောက်ပါကစ္စတန်နိုင်ငံကဒီပိုင်နဲ့ကိုပြည်လိုက်တာကြောင့်ထိုင်းလေကြောင်းလိုင်းရဲ့ဘန်ကောက်မြို့ကနေဥရောပမြို့ကြီးရစီသွားမဲ့စီးစင်နေဖြတ်ခဲ့ရပြီးစီးစင်9000လောက်အောင်လည်းတခြားနည်းနဲ့စီးစင်နိုင်မှုကြိုးပမ်းကြရပါတယ်နောက်ပိုင်းမှာတော့ထိုင်းလေကြောင်းလိုင်းတွေကိုပြည်နိုင်ငံကဒီပိုင်နဲ့အသုံးပြုခွင့်ပေးခဲ့ပါတယ်အိန္ဒိယပိုင်ကရှမီးယားဒေသကပူဝါမာမြို့မှာစစ်သွေးကြောရဲ့အသေးခံတက်ခတ်မှုကြောင့်အိန္ဒိယပြည်သူစစ်40ပြေဆုံးခဲ့ရပြီးနောက်နိုင်ငံခြားစစ်ပြုံးနေပါအခြေအနေနဲ့ကြုံရတာဖြစ်ပါတယ်